ထိုင်းနိုင်ငံလေကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်ရန်ပေးခံရတဲ့မြန်မာလူငယ်နှစ်ဦးရဲ့အယူခံနဲ့ပတ်သက်ပြီး DNA စစ်ဆေးချက်ပုံစံနဲ့ပတ်သက်လို့ထိုင်းရှိနေကောင်စီဘက်ကတည်လို့တဲ့အချက်တွေကိုပြင်ဆင်ဖို့အတွက်နောက်ထပ်အချိန်တစ်လတောင်းဆိုလိုက်ပါတယ်။မအေးမာကသတင်းပေးပို့ထားတာ
ပါ။ဒီရိရှာလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လေကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလ၁ရက်နေ့ကနေပယ်ချခံရပြီးတဲ့နောက်မြန်မာနိုင်ငံဘက်ကဥပဒေပညာရှင်တွေနဲ့မှုရေးဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းဗဟိုတရားရုံးချုပ်ကိုတင်မဲ့အယူခံကိုပြင်ဆင်နေခဲ့ကြတာပါအဓိကတက်တွေဖြစ်တဲ့ DNA နဲ့ပတ်သက်လို့ပြင်ဆင်ရမယ့်အချက်လက်တွေရှိနေသေးတာကြောင့်အခုမေလ23ရက်နေ့ကိုအယူခံမတင်ပြစ်ဖဲဒလရက်တိုးပြီးတောင်းဆိုထားကြောင်းတရားခဏ်မြန်မာလူငယ်တွေဘက်ကနေအကြိုးဆောင်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
အမှန်တိုင်းတွင်23ရက်၅လနေ့ကိုယူတင်ရဖို့ပါ။ဒါပေမဲ့အခုမြန်မာနိုင်ငံကဥပဒေအကြံပေးတဲ့စာမျက်နှာခွင့်ပြုနာပါတဲ့စာမေးစာကိုလည်းတိုင်းချင်းနေကောင်စီကိုပို့ပြလာပြီ။ထို့သောသူတို့အဲ့ဒီတိုင်းချင်းနေကောင်စီကအယူခံရှောက်လာရင်းနဲ့အခါကြတော့ဒီရင်းနဲ့ဖတ်တဲ့လို့မြန်မာနိုင်ငံဘက်ကဒီရင်းစစ်ဖို့စစ်ခြင်းမျိုးကိုလည်းပြလို့ပြီးတော့ဒီချက်တွေကိုလည်းဖြတ်တင်းရေးလိုတယ်လို့ဆိုပြီးတော့မလာပြည်ကနေပြီးတော့ DNA စစ်ဆေးတဲ့ပတ်သက်လို့ကြံဉာဏ်တောင်းထားပါတယ်။ဒါပေမဲ့ရခိုင်က23ရက်နေ့အပြီးရေးတင်နိုင်မှာမဟုတ်တဲ့ကြောင့်မို့သူ့ပြည်ကိုဆိုပြီးတော့တရားရင်ကိုဆော့လာတင်ခဲ့တာပါ
။ထိုင်းနိုင်ငံကအပန်းဖြေကျွန်းဖြစ်တဲ့လေကျွန်းကိုလာရောက်လည်ပတ်တဲ့ကဘာလက်ခီးသွားနှူးဟာ2014ခုနှစ်စက်တင်ဘာလ15ရက်နေ့မှာပဲကျွန်းပေါ်မှာတပ်ဖြတ်ခံခဲ့ရတာပါ။ဒီအတွက်မြန်မာလူငယ်နှူးကိုတရားခဏ်ဖြစ်သူဆွဲခံရချက်တွေက DNA စစ်ဆေးချက်တွေကိုထိုင်းမှုကင်းဆရာဝန်ဒေါက်တာပွန်ထစ်ကစစ်ဆေးခဲ့ပြီး DNA နဲ့ပတ်သက်လို့နောက်ထပ်စစ်ဆေးခွင့်မရတော့တဲ့အခြေအနေတွေရှိခဲ့တယ်လို့လည်းရှေ့နေဦးအောင်မျိုးတန်းကပြောပြပါတယ်
။တင်းတက်ဖြစ်ပါတယ်ဆိုတဲ့ပေါက်တွန်းဟာဒီ DNA တိရှိတယ်ဆိုတော့အဲ့တိရှိတဲ့ DNA ကအခုတည်းခံရတဲ့အောင်တဲ့ DNA ကိုဖူးယောက်ျားနှစ်ယောက်ရဲ့ DNA တွေ့တယ်အဲ့ DNA ဟာတခြားလူစင်းရဲ့ DNA ဖြစ်တယ်ဆိုတာမျိုးပေါ်လွင်ပါတယ်။ဒီလူဘက်က၃မျိုးပဲပြီးနေပါတယ်ဒီချက်ကပေါက်တူရဲ့ဒီချက်ကပီနာအိတ်တစ်လုံးရဲ့နောက်တစ်ခါခဏတစ်ချက်ဒီတော့ဘူးပါအဲဒီတော့ပီနာအိတ်နဲ့ခဏမှာတော့ဘာမှမတွေ့ပါဘူးဒါပေမဲ့ခုနကဒူတလေးနဲ့ဖြစ်တဲ့ဒီပေါက်တူမှာကတော့ခုနကပြောသလို DNA တွေ့တယ်ယောက်ျားနှစ်ယောက်ရဲ့ DNA ဖြစ်တယ်ထို့တော့ဒီ DNA ဟာဘူတဲခံကလေးတွေ DNA မဟုတ်ဘူးဆိုတဲ့အချက်ပေါ်လွင်ပါတယ်နောက်တစ်ခါတကယ်ရေးကြည့်တဲ့ခင်သားရဲ့တစားထဲမှာရတဲ့ DNA ကိုအဲ့ဒီစစ်ဆေးဖို့တောင်းဆိုရတာမှာဒီလိုပဲကနေပြီးတော့ DNA ဒီပို့တော့သူတို့စစ်ဆေးဆက်နပ်ပြီးပုံသွားပြီးဖြစ်တဲ့ကြောင့်မို့ဒီလိုမပြေးနိုင်ပါဘူးဆိုပြီးတော့ညာတောင်းတတာကိုပြေးရပါတယ်။ဒီခံလေးတွေတိုင်းလို့ image ဆိုတာပေါ်လင်းပါတယ်။နောက်တစ်ခါ DNA နဲ့တစ်ခုနဲ့ပတ်သက်လို့ပြောမယ်ဆိုရင်လည်းခြင်နာရဲ့တစားတွေမှာတွေ့တဲ့ DNA ကလူသုံးဦးရဲ့ DNA ဖြစ်နေတယ်လို့သိရပါတယ်။အဲရောထွေး DNA တို့ဒီမှာဒီလူရဲ့ DNA ချစ်ချောင်းခွဲခြားတဲ့အခါမှာအလုံးလုံးကိုဖက်ခဲတဲ့အနေအထားမျိုးရှိပါတယ်။ဒီလိုပြန်ပြီးလာမှားတယ်ဆိုတဲ့အချက်ကြီးပါတယ်။ဒါကြောင့်မို့ဒါကိုအသေးစိတ်ကြည့်လာပြီးတော့ရှောင်းလိုက်ရင်ကြီးကမင်းဆိုတာအချင်းမှကောင်းစရာစဉ်းစားပြီးတော့ဒီလိုဆောင်ရဖြစ်ပါတယ
်။မြန်မာရှေ့ပြောင်းအလုပ်သမားခမန်းကြီး၄00လောက်အလုပ်လုပ်ကြနေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့တာပါ။2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတစ်နှစ်ကျော်ကြာထိုင်းနိုင်ငံရဲ့ကော်စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကောင်မှာတော့ထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှုခဏမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်ရန်ပေးခဲ့ပြီးဘန်ခွန်အကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်။